အမေရိကန်ရှေ့ဘက်ခြမ်းအင်္ဂါနေ့ဒေသစံတော်ချိန်ည9:00ရီမြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနက်၈နာရီခွဲမှာပြောကြားမယ်။သမ္မတဘရက်ဥပမာရဲ့နိုင်ငံတော်အခြေပြမင်ကွန်းပြောကြားရမှာချမ်းသာတဲ့သူတွေစီကနေအခွန်ပို့တိုးကောက်ရေးတိုက်တွန်းပြောဆိုမှာပါ။ Republican တွေကြီးဆိုတဲ့လွှတ်တော်နေရာလုံးရှေ့မောင်မှာအခုလိုပထမဆုံးမင်ကွန်းပြောကြားမှာပါ။သူရဲ့သမ္မတတန်းလက်ထက်စီးပွားရေးအလားအလာကောင်းလာတာကြောင့်လူကြိုက်များလာတယ်လို့လူရုကောက်ခံမှုစစ်တမ်းတွေအရသိရပါရယ်။ကျူးပါနဲ့ပုံမှန်အတိုင်းပြန်ဆက်ဆံလာတာတရားမဝင်နေထိုင်သူတွေကိုတရားဝင်နေထိုင်권ပေးပြီးအလုပ်လုပ်ကင်권ပေးဖို့သမ္မတဥပမာရဲ့လှုပ်ဆောင်ချက်တွေကိုမေးပေးသူအတော်များများကထောက်ခံကြပါရယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့လွန်ခဲ့တဲ့နှစ်နိုဝင်ဘာလမှာအမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာကိုယ်စားလှယ်ဥယျာဉ်ပူနိုင်ရခဲ့တဲ့ Republican တွေကိုသမ္မတအနေနဲ့ပထမဆုံးအကြိမ်ဖြစ်ရင်ဆိုင်ရမှာပါ။Republican အတော်များများဟာသမ္မတရဲ့ကျူးပါနဲ့လူဝင်မှုကြီးကြပ်ရေးဥပဒေအပြင်တက်တန်း9နှစ်ရှိပြီဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုလည်းအပြောင်းအလဲလုပ်နိုင်အောင်ကြိုးစားနေတာပါ။ Stock ဝေစုစာချုပ်နဲ့အင်ချမ်းမြေလိုပိုင်ဆိုင်မှုတွေရောင်းချတာကနေရတဲ့အမြတ်ပေါ်အခွန်တိုးကောက်ဖို့ဒေါ်လာတန်ပေါင်းများစွာတန်တဲ့အမွေရအင်ချမ်းမြေတွေအပေါ်အခွန်မကောက်ပဲရထားတာကိုဆုံးသက်ဖို့နိုင်ငံရဲ့အကြီးအမားဆုံးဘဏ္ဍာငွေကြေးကုမ္ပဏီတွေအပေါ်ငွေကောက်ခံမှုစတာတွေကိုမစ္စတာအိုဘားမားကမင်ကွန်းပြောရမှာထည့်သွင်းပြောကြားမှာဖြစ်ပါတယ်။အဲ့လိုကောက်ခံတာကနေနောက်ဆက်နှစ်တွင်ရလမယ့်ခမန်းအခွန်ငွေဒေါ်လာဘီလီယံ320ကိုအလေအလတ်ဝင်ငွေရှိအမေရိကန်နိုင်ငံသားတွေပေါ်အခွန်လျှော့ချပေးတာကာမိစေဖို့နဲ့ဒေတာဆိုင်ရာကောလိပ်တွေမှာအခမဲ့ပညာသင်ပေးတာလိုမျိုးကိစ္စတွေမှာသမ္မတကအသုံးပြုချင်နေတာပါဒီဆိုပြချက်တွေကို Republican လွှတ်တော်အမတ်တွေဘက်ကအပြင်းထန်ကန့်ကွက်ထားပြီးအခုလိုအခွန်တိုးကောက်တာတွေလုပ်မယ်ဆိုရင်စီးပွားရေးတိုးတက်မှုအတွက်အဟံတားဖြစ်နိုင်တယ်ဆိုပြီးပြောဆိုပါရခင်ဗျာ